အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနဝန်ကြီးကက်သလိန်းဆာဗယ်လီယပ်ယာရုကနေနှုတ်ထွက်သွားပါတယ်။အိုဘားမားကဲလို့ပြောကြတဲ့ဒီဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအာမခံဝယ်ယူနိုင်ရေးကိုကြီးကြပ်တာဝန်ယူခဲ့ရသူဖြစ်ပါတယ်။ကျန်းမာရေးအာမခံဒီနှစ်အတွက်နောက်ဆုံးထားဝယ်ယူဖို့တတ်မှတ်ချိန်ပြည့်ပြီးတော့သတင်းတစ်ပတ်အကြာမှာပဲကက်သလိန်းဆာဗယ်လီယပ်ယာရုကနေနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။အိုဘားမားကဲကျန်းမာရေးအာမခံတွေစတင်ဝယ်ယူနိုင်ပြီလို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းသတင်းပတ်တွေမှာအဲ့ဒီ website ရဲ့ချွေရင်းချက်ကြောင့်အာမခံဝယ်ခြင်းနဲ့သူတန်းနဲ့ချီဝယ်မရတဲ့ပြဿနာကိုကြုံခဲ့ကြရပါတယ်။အဲ့ဒီထဲက Sebelius ယာရုကနေပြီးတော့ဆင်ပေးဖို့အတိုက်ခံ Republican တွေဘက်ကတောင်းဆိုခဲ့ပေမဲ့သမ္မတ Obama ကကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးကိုထောက်ခံမှုပေးခဲ့ပါတယ်။ဒါပေမဲ့လည်းကျန်းမာရေးအာမခံဝယ်ယူနိုင်တဲ့ကာလဟာအောင်မြင်ခဲ့တယ်လို့သမ္မတ Obama ပြီးခဲ့တဲ့တင်ပတ်မှာကြေညာချိန်မှာတော့ဝန်ကြီး Sebelius ကိုမတွေ့ခဲ့ရပါဘူး။ကျန်းမာရေးအာမခံကို9တန်းလောက်ဝယ်ယူကြလိမ့်မယ်လို့ Obama အစိုးရကခန့်မှန်းထားခဲ့ပေမဲ့အာမခံအတွက်စီးရင်ပေးမှတ်ပုံတင်သူဟာအဲ့ဒီအရေးအတွက်ကိုကြော်လွန်ခဲ့ပါတယ်ရှင်။